နိုင်ငံရေးကျင်းသားဆိုတဲ့စကားရက်ကို NLD အစိုးရလက်ထက်မှာတရားဝင်သတ်မှတ်ပြဋ္ဌာန်းသင့်တယ်လို့ပြပရောက်နိုင်ငံရေးလှုပ်ရှားသူတွေနဲ့ဥပဒေပညာရှင်တွေကပြောဆိုလိုက်ပါတယ်။အားနည်းချက်တွေရှိနေစေဖြစ်တဲ့လက်ရှိဖွဲ့စည်းပုံခြေကံဥပဒေမှာလူ့အခွင့်အရေးနဲ့မညီတဲ့ဥပဒေတွေပြဋ္ဌာန်းထားသရွေ့မြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားဆိုတာပျောက်ကွယ်သွားမှာမဟုတ်ဘူးလို့လည်းထောက်ပြခဲ့ကြတာပါ။အသေးစိတ်ကိုဆက်ပြောပြပါမယ်ရှင်။နိုင်ငံရေးကျင်းသားဆိုတဲ့ဝေါ်ဟာရာဟာမြန်မာပြည်နဲ့တိတ်မဆိုင်လာပါဘူးလက်ရှိအာဏာရပါတီ NLD အစိုးရနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တောင်မှတချိန်ကဆိုရင်နိုင်ငံရေးကျင်းသားဖြစ်ခဲ့ဘူးတာပါဒါပေမဲ့လည်းဒီနိုင်ငံရေးကျင်းသားဆိုတဲ့ဝေါ်ဟာရာနဲ့ပတ်သက်ပြီးယနေ့တိုင်ငင်းခုန်နေကြစေလွတ်တော်အထိတရားဝင်သတ်မှတ်ပြဋ္ဌာန်းသင့်မသင့်အခြေတင်ဆွေးနွေးနေကြစေဖြစ်ပါတယ်ပြည်ထောင်ဝင်ကြီးဌာနဒုဝင်ကြီးဗိုလ်ချုပ်အောင်စိုးကတော့ဖွဲ့စည်းပုံဥပဒေမှာနိုင်ငံသားအားလုံးကိုဒန်းတူအခွင့်အရေးပေးထားပြီးသားမို့နိုင်ငံရေးပြစ်မှုနဲ့နိုင်ငံရေးအကျဉ်းသားဆိုပြီးတည်တံ့ပြဋ္ဌာန်းမှုမလိုဘူးလို့ထောက်ပြခဲ့တာပါဒါနဲ့ပတ်သက်ပြီး60ရွေးကောက်ပွဲအနိုင်ရ NLD လွတ်တော်အမတ်ဟောင်းတူဦးဖြစ်တဲ့ဒေါက်တာတင့်ဆွေကတော
့ဖြစ်ဖြစ်နဲ့အရာလို့တော့ကျွန်တော်ယူဆပါတယ်။ဘာကြောင့်လဲဆိုတော့2008ဖွဲ့စည်းပုံကလည်းကျွန်တော်တို့အများစုကတော့အင်ဆင်မှုတောင်းဆိုနေတဲ့အခြေလေဖြစ်တော့ဖွဲ့စည်းပုံကိုထောက်ပြတဲ့ဟာကတော့ကျိုးကြောင်စီရောမူအမတမအားနေတယ်လို့ကျွန်တော်ဆားပါတယ
်ဥပဒေထောက်ကူပြုကွန်ရဲ့တည်ထောင်သူလူခွင့်ရရှိနေဦးအောင်ထူကလည်းလက်ရှိမြန်မာနိုင်ငံမှာကျင့်သုံးနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့အားနည်းချက်ကိုထောက်ပြခဲ့ပါတယ
်ခုနကရှေ့ဖို့ကြိုကြီးပြောတဲ့ဟာကိုပထမတစ်ချက်တုံ့ပြန်ချင်တာကဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံသားရဲ့ခွင့်ရပေးထားပြီးသားဆိုရင်ဘာကြောင့်ပုံမှန်445ကနဝတ္တနာဘစစ်ကောင်းဆောင်ကြီးအတွက်ကိုပဲလူကြီးချက်တာကိုပေးထားတာလေ။ဒါဖွဲ့စည်းပုံအခြေခံဥပဒေမှာက discrimination ပဲ။တနည်းအားဖြင့်ခွင့်တူးခံထားတာလေ။အဲ့ဒါကြတော့သူမပြောဘဲနဲ့နိုင်ငံကျင်းသားကိစ္စပြောတာတော့လောကမချဘူးလေ
။ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်445အရာအစိုးရအဖွဲ့ဝင်တဦးရဲ့တာဝန်အရာဆောင်ရွက်ချက်တွေပေါ်အကြောင်းပြုပြီးသူတို့ကိုတရားစွဲဆိုခြင်းအရေးယူခြင်းမပြုရလို့ပြဋ္ဌာန်းထားတာဖြစ်ပါတယ်။ဒါအပြင်ဒီမိုကရေစီထွန်းကားတဲ့နိုင်ငံကြီးတွေမှာတော့နိုင်ငံရေးအကျဉ်းသားဆိုတဲ့စကားလုံးကိုသုံးသည်ဖြစ်စေမသုံးသည်ဖြစ်စေနိုင်ငံရေးအကျဉ်းသားဆိုတာရှိကိုရှိတယ်လို့ဒေါက်တာတင့်ဆွေကထောက်ပြပါတယ်
။မခေါ်ခေါ်ခေါ်ရှိနေတာပါ။ဟိုဥမာကျွန်တော်တို့အိန္ဒိယမှာဆိုရင်ကျွန်တော်တို့ဟိုဒီမိုကရေစီဆိုရပဲဒီမိုကရေစီမှာရင်သနဲ့နိုင်ငံကြီးပါပဲ။အဲ့မှာလဲဆန္ဒပြလို့ဟိုထိမ့်သိမ်းရတာတွေရောဖမ်းရတာတွေရောထောက်ချရတာတွေရောဟိုနေတိုင်းလို့လို့ထောင်နဲ့ရာနဲ့HB ရှိနေတော့ကဒီနိုင်ငံရေးကျင်းသားတွေကိုအစိုးရတိုင်းကနေပေါ်ပေပါတီကအစိုးရတက်တယ်ဆက်ဆံရတာကမတူဘူးခင်ဗျခက်တော့ခက်တယ်သို့တော်လည်းဗမာပြည်ရဲ့လိုအပ်ချက်တည်းဖြစ်နေတယ်လို့တော့ကျွန်တော်မြင်ပါတယ
်လူခွင့်ရေးရှင်နေဦးအောင်ထူကတော့တက်ကြွလှုပ်ရှားသူတွေကိုအရေးယူနိုင်ဖို့လူခွင့်ရေးနဲ့မညီပဲပြဋ္ဌာန်းထားတဲ့ဥပဒေမျိုးတွေမြန်မာပြည်မှာရှိနေတဲ့၍နိုင်ငံရေးကျင်းသားဆိုတာရှိနေအောင်ပါပဲလို့ထောက်ပြခဲ့ပါတယ်
ဒါကြောဒီငင်းစုစီဥပဒေဆိုတာကလုံးဝရှိဖို့မလိုတဲ့ဥပဒေဒီဥပဒေကိုပြင်ဖို့ကြိုးစားတယ်ဆိုတာတဲကူကလမ်းကြောင်းအောင်တွဲနေတာစဉ်းစားကြည့်သားမှာကျောင်းမြန်မာနိုင်ငံက1948က62ခုနှစ်ကြာကာလမှာဒီမိုကရေစီရဲ့အများစုရှိခဲ့ဆိုတာဘယ်သူမှမငင်ဘူးအဲ့ချိန်တော့ဘာငင်းစုစီဥပဒေမှမရှိဘူးကျွန်တော်ရန်ကုန်ရဲတပ်ဖွဲ့ဥပဒေဆိုတာရှိတယ်အဲ့ရဲတပ်ဖွဲ့ဥပဒေနဲ့အညီဟလာဆန္ဒပြကျင်နေဆိုရင်ရဲရှိကခုမချက်တောင်းအောင်လာပဲရဲကဘာလို့ပြီးလဲဆိုတော့ဆနပ်ပြတာကြောင့်ယင်သွားယင်လာလမ်းသွားလမ်းလာအနောက်ချက်မဖြစ်အောင်ခင်းကြောင်းပြီးအလုပ်ပဲလုပ်ပြီးတာအဲ့တော့ဆနပ်ပြတဲ့ကိစ္စကိုဆနပ်ပြသူတွေရဲ့အကြောင်းတွေကိုယ်ရည်ရာဇဝင်တွေဘာကိစ္စတွေအကုန်သိသိဖို့ရဲ့ကုန်းရက်တောင်းနေဆိုတာရှိဖို့မရှိဘူးဒါနိုင်ငံတိုင်းမှာရှိတယ်ရဲကျက်ကုန်းရက်တောင်းရင်ရဲကဆနပ်ပြတဲ့အကြောင်းအရာကိုစီစစ်ဖို့တောင်းမရှိဘူးအဲ့တော့ရင်းစုစီမှုတွေကတကယ်တော့လုံးဝမရှိတဲ့ဥပဒေပါပဲအဲ့ဒီဥပဒေရှိနေတဲ့ဘက်ကလာပန်တော့နိုင်ငံကျင်းသားဆိုတဲ့အသေးပြအောင်မှကျုံးဝင်သွားမှာပဲ
နိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရေးအသင်း AAPPB ကထုတ်ပြန်ထားတဲ့စာရင်းအရာသမ္မတဦးသိန်းစိန်အစိုးရလက်ထက်အထိမြန်မာနိုင်ငံတွင်းမှာနိုင်ငံရေးကျင်းသားနဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရသူစုစုပေါင်း535ဦးရှိပြီး NLD အစိုးရတက်လာပြီးတဲ့နောက်ပြန်လွှတ်ပေးခဲ့တဲ့နိုင်ငံရေးကျင်းသားအရေးအတွက်ကတော့282ဦးရှိပြီဖြစ်ပါတယ်ရှင်